ဖန်စီတရားဆက်ဆိုခံရတဲ့ရိုက်တာစရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မှာတရားလူကြားတက်တည်ကြထွက်ဆိုခဲ့သူသူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီကံချုပ်ဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ခံချမှတ်လိုက်ပြီးလို့ရဲတပ်ဖွဲ့ပြောခွင့်ရသူကတနည်းနည်းမှပြောတဲ့အကြောင်းရိုက်တာစရင်တို့မှာရေးထားပါလေရဲတပ်ဖွဲ့ပြောခွင့်ရကအသေးစိတ်တူကိုအတိအကျမပြောသလိုထောင်တံပဲနဲ့ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူးဒါပေမဲ့ကြည်ရင်းကလာတဲ့တရင်တွေမှာတော့ထောင်တံတစ်နှစ်ချမှတ်လိုက်တယ်လို့ရေးသားဖော်ပြကြတာလည်းရှိပါလေသူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီမံစီကံဥပဒေအရအပြစ်ပေးလိုက်တာဖြစ်ကြောင်းသူ့မှုကိုရဲတရားရုံးကစစ်ဆေးဆုံးဖြတ်ပြစ်ဒဏ်ချမှတ်ပြီးတော့အကျဉ်းထောင်ကိုပို့လိုက်ပြီးဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှုကြီးမျိုးသူဆိုကရိုက်တာသတင်းဌာနကိုပြောပါတယ်။ဘယ်ရဲတရားရုံးကနေစစ်ဆေးစီရင်ခဲ့လဲဆိုတာရဲမှုကြီးမျိုးသူဆိုကမပြောသလိုသူရဲမှုမိုးရနိုင်ကိုအပြစ်စီရင်လိုက်တာမှာဥပဒေရဲ့ဒေပုံမှအရာပြစ်ဒဏ်ချမှတ်တယ်ဆိုတာကိုလည်းအတိအကျမပြောပါဘူး။ရိုက်တာသတင်းတော့ကမေးတဲ့မေးခွန်းအတော်များကိုရဲမှုကြီးမျိုးသူဆိုကပြန်မဖြေသလိုထောင်နဲ့ဘယ်လောက်ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူး။အဲ့ဒီအစားထောင်နဲ့ချမှတ်လိုက်တယ်လို့ကပြောပြီးတော့ကို့ဖော်တာစုံစမ်းဖို့ရိုက်တာတင်းတော့ကိုပြန်ပြောပါလေ။သူရဲမှုမိုးရံရဲ့ဇနီးဖြစ်သူမတူတူကိုရိုက်တာကဆက်တဲ့မိန်းမတဲ့အခါသူ့ခင်မုံထောင်နဲ့ချမှတ်ခံရတဲ့ကိစ္စသူ့ကိုအကြောင်းကြားတာမရှိသေးတဲ့ကြောင့်သူ့ခင်မုံကိုဒီဇင်ဘာလ7ရက်နေ့ကလေးကတူခွင့်ရတဲ့အကြောင်းပြောပါလေ။ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းကထောင်ထောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့ ABL 20ရက်နေ့တရားခွင်မှာသူရဲမှုမိုးရံနိုင်ငံထုတ်ဆိုခဲ့တာပါ။အဲ့ဒီအထက်အမင်းဆိုတာကိုရဲမှုချုပ်ကင်ကိုကိုကတင်ကြားခဲ့တာလို့လည်းပြောပါလေ။သူရဲမှုမိုးရနိုင်ရဲ့အဓိကစုချက်နဲ့ပတ်သက်ပြီးသူဟာယုံကြည်တိုက်တဲ့တက်တဲ့တူဟုတ်မဟုတ်လာမယ့်ဗိုလ်ထုံးတွေမှာတရားရုံးကဆုံးဖြတ်ချက်ပေးဖို့ရှိပါတယ်